တနုနေနေညနေပိုင်းက၄ရက်အပိုင်စီးအကြံဖတ်ဖို့ကြိုးစားခဲ့တဲ့လူတယောက်ကြောင့်ဘင်္ဂလားဒေ့ရှ်မြို့တော်ဒါကာကနေ UAE နိုင်ငံဒူဘိုင်းကိုပြန်တန်းနေတဲ့လေယာဉ်ဟာစစ်တကောင်းလေယာဉ်ကွင်းမှာအရေးပေါ်ဆင်းသက်ခဲ့ရကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါတယ်။လေယာဉ်အပိုင်စီးဖို့ကြိုးစားခဲ့တယ်လို့တန်တရားရှိသူဘင်္ဂလားဒေ့ရှ်နိုင်ငံသားဟာဘင်္ဂလားဒေ့ရှ်ကွန်မန်ဒိုတပ်ဖွဲ့ဝင်တွေနဲ့အပြန်အလှန်ပစ်ခတ်တဲ့တနက်တရားနဲ့မတည်ဆုံးခင်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာနဲ့တိုက်ရိုက်စကားပြောဆိုဖို့တောင်းဆိုခဲ့ကြောင်းလည်းအာဏာပိုင်တွေဘက်ကပြောပါတယ်။ဘိုင်မန်လေကြောင်းလိုက်ခီးတဲ့တင်လီယင်ဟာဒူဘိုင်းမြို့ကိုသွားဖို့ဒါကာမြို့ကနေဒေသစံတော်ချိန်ညနေ 4:35 မိနစ်မှာစတင်ထွက်ခွာလာခဲ့တာဖြစ်ပါတယ်။မိနစ်40ကြာပြန်တန်းပြီးတဲ့နောက်လေယာဉ်ပေါ်မှာရှိနေတဲ့လေယာဉ်အမှုတန်းတအူးကလေယာဉ်မှူးကိုလူတအူးလေယာဉ်အပိုင်စီးဖို့စ조사နေကြောင်းတည်င်းပေးပို့ခဲ့ပြီးတဲ့နောက်လေယာဉ်မှူးကနေစစ်တကောင်းလေစိတ်မှာအရေးပေါ်ဆင်းသက်ခဲ့တာဖြစ်ပါတယ်။ Boeing Jet 737ပေါ်မှာလိုက်ပါစီးနှင်းလာတဲ့ခီးတဲ့စုစုပေါင်း143လုံးနဲ့လေယာဉ်အမှုတန်း9ဦးလုံးကတော့လေယာဉ်ပေါ်ကနေဘေးကင်းစွာနဲ့အောက်ကိုဆင်းသက်လာနိုင်ခဲ့ပါတယ်။လေယာဉ်အပိုင်စီးသူကိုလက်နက်ချဖို့ကွန်မန်ဒိုတပ်ဖွဲ့ဝင်တွေကအမိန့်ပေးချိန်မှာတနက်နဲ့ပြန်ပြီးပစ်ခတ်တာကြောင့်ကွန်မန်ဒိုဘက်ကအသေးပြစ်တဲ့ကြက်ခတ်ဖန်စီခဲ့ကြောင်းဘင်္ဂလားဒေ့ရှ်စစ်တပ်တာဝန်ရှိသူတဦးကပြောပါတယ်။ဒါပေမဲ့လို့ဘယ်နေရာမှာပြစ်ခတ်မှုတွေဖြစ်ခဲ့တယ်လဲဆိုတာကိုတော့အဲ့ဒီစစ်အရာရှိကပြောမသွားခဲ့ပါဘူး။လေယာဉ်အပိုင်စီးသူလို့တန်တရားဖြစ်ခံရသူတေဆုံသွားပြီလို့တာဝန်ရှိသူတွေဘက်ကမကြေညာခင်ဒီလူဟာအကြမ်းဖက်သမားတဦးဖြစ်ပြီးသူဟာစုံစမ်းစစ်ဆေးဖို့ဖန်စီခံရဘူးတဲ့နောက်ကျောင်းရှိခဲ့သူတဦးဖြစ်တယ်လို့လည်းသတင်းဌာနတွေကအာဏာပိုင်တွေကအတည်ပြုပြောဆိုခဲ့ပါတယ်ရှင်။